င်္ဂလာပါစိတ်ဓမ္မရူတာအနေအလုံးကိုကျေးဇူးပါတယ်ဒီနေ့ podcast လေးကတော့ current podcast တွေနဲ့မတူဘဲနဲ့ webinar တစ်ခုကိုပြန်ပြီးမှထုတ်လွှင့်တဲ့ပုံစံမျိုးလုပ်ထားတဲ့ podcast လေးပါအဲ့တော့ဘာကြောင်းရလဲဆိုတော့စာရင်းရေးခြင်းနဲ့စိတ်ကျမ်းမာရေးဆိုတဲ့အကြောင်းအရာလေးပေါ့။တချို့လူတွေလည်းနားထောင်ပြီးတော့ဖြစ်မှာပါ။လွန်ခဲ့တဲ့အပတ်က online မှာ webinar လေးတစ်ခုလုပ်တယ်။ရေးမယ်ဆိုတဲ့အဲ့လိုစာရေးခြင်းကိစ္စတွေကို training ပေးတဲ့ organization တစ်ခုနဲ့ collaborate လုပ်ပြီးမှအဲ့ဒီ webinar လေးတစ်ခုလုပ်ဖြစ်တယ်။ So အဲ့ဒီမှာပြောခဲ့တဲ့ဟာလေးကိုပဲအခုပြန်ပြီးမှထုတ်လွှင့်ခြင်းဖြစ်ပါတယ်။အဓိကတော့ဒီမှာပြောရတဲ့အကြောင်းအရာတွေကတော့စာရေးခြင်းကဘယ်လောက်ထိကိုယ့်ရဲ့စိတ်ကျမ်းမာရေးကိုကောင်းစေလဲအထောက်ပံ့ဖြစ်စေလဲဆိုတာကိုပြောပြမှာပေါ့။ဒါကတော့လူတိုင်းအတွက်သက်ဆိုင်တဲ့အပိုင်းလေးတစ်ခုပေါ့။စာရေးခြင်းလို့ပြောရတဲ့နေရာမှာဒီနေရာမှာဟို commercial ရေးတာမျိုးမှမဟုတ်ဘဲ professional ရေးတာမျိုးမှမဟုတ်ဘဲကိုယ်နေ့စဉ်ကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာခံစားချက်တွေကိုယ့်ရဲ့ emotion တွေကိုယ့်ရဲ့ feeling တွေကို diary ရေးသလိုမျိုး journaling ရေးသလိုမျိုးချရေးတာမျိုးကိုလည်းလုပ်လို့ရပါတယ်။အဲ့လိုနေရာအဖြစ်လည်းစိတ်ကျမ်းမာရေးကိုအများကြီးအထောက်အကူဖြစ်စေပါတယ်။ဒါကတစ်ပိုင်းပေါ့နော်။နောက်တစ်ပိုင်းကတော့ artist တွေဖတ်တတ်ပြီးမှပေါ့။ artist တွေလို့ပြောတဲ့အခါမှာartist တွေပေါ်ထူးတဖြစ်တော့ art အလုပ်တွေလုပ်တဲ့သူတွေ creative အလုပ်တွေလုပ်တဲ့သူတွေကစိတ်ကြမ်းမာရေးအတွက်ဘယ်လိုမျိုး risk တွေရှိတဲ့အကြောင်းစိတ်ကြမ်းမာရေးဆိုင်ရာပြဿနာတွေကြုံတွေ့နိုင်ရတဲ့အကြောင်းကိုပြောပြထားတဲ့အပိုင်းလေးဖြစ်တယ်ဒီတော့အဲ့ဒီအပိုင်းတော့နည်းနည်းလေး specific ဆန်နဲ့လူတိုင်းနဲ့ใกล้ညီချင်မှာใกล้ညီလိမ့်မယ်အထူးသဖြင့် creative လို့လုပ်တဲ့လူတွေနဲ့ art လုပ်တဲ့လူတွေအတွက်ပဲပိုပြီးဥစားပေးတယ်လို့ပြောလို့ရတယ်ဒါဆိုလည်းဘုဒ္ဓတာတော့အများကြီးဖြစ်မယ်လို့ထင်ပါတယ်အဲအရောရာဒီ focus series လေးကိုအပိုင်းလေးနှစ်ပိုင်းခွဲပြီးမှလုပ်ထားပါတယ်နားထောင်ကြည့်ပါ
အလုံးမင်္ဂလာပါဒီနေ့ကရေးမယ်နဲ့စာရေးတဲ့အကြောင်းအဓိကတော့ဦးစင်းရဲ့ profession ကတော့စာရေးတယ်ဆိုပေမဲ့အဓိကစိတ်ပညာနဲ့ပတ်သက်ပြီးအလုပ်လုပ်ပါတယ်စိတ်ပညာနဲ့ပတ်သက်ပြီးလုပ်တဲ့အတွက်ရာစာရေးနည်းတွေပါတယ်အဓိကအဲ့ဒါတွေ sharing လုပ်မယ်မျိုးမဟုတ်ဘဲနဲ့စာရေးချင်းစာရေးတဲ့အလုပ်နဲ့စိတ်ကျမ်းမာရေးနဲ့ဘယ်လောက်ထိဆက်ဆက်မှုရှိတယ်လဲဆိုတော့အကြောင်းကိုပြောပြပါမယ် The psychological benefits of creative writing လို့နာမည်ပေးထားတယ် creative writing လုပ်တဲ့လူတွေရဲ့ psychologically ဘယ်လိုမျိုးအကျိုးတွေရလဲပေါ့စာရေးနေတာပေါ့ဘယ်လောက်အကျိုးတွေရလဲပေါ့ဦးဇင်းတို့စာရေးဆရာမဟုတ်ဖ ೇನೆ တော့မှဒီနေ့ခင်မှဆိုဟိုဦးဇင်းတို့ဟိုမှာ counseling လုပ်တဲ့ခါမှာတို့ psychotherapy နည်းနဲ့စိတ်ကုထုံးတွေလုပ်တဲ့ခါမှာဆိုစိတ်ပိုင်းဆိုင်ရာဝေဒနာခံစားရတဲ့လူတွေကိုဟိုဦးဇင်းတို့လှုပ်ခိုင်းတဲ့ဟာတစ်ခုတည်းမှာဆိုစာရေးခိုင်းတာလည်းပါတယ်သူတို့ပါလို့ပြောကြလဲဆို journaling လုပ်တယ်လို့ခေါ်တယ် journaling လုပ်တယ်ဆိုငါကခစ်ကတော့ဦးဇင်းတို့ပါလဲ diary မှာစာရေးတာမျိုးနဲ့တူပါတယ်ဆိုအဲ့လိုမျိုး diary ရေးတယ်လို့မျိုးပေါ့အဓိကတော့သူတို့ရဲ့စိတ်ပိုင်းဆိုင်ရာခံစားချက်တွေစိတ်ဝေဒနာတွေကိုချရေးခိုင်းတဲ့မျိုးပေါ့အဲ့လို journaling လုပ်တဲ့မျိုးဟိုရှိတယ်ဘာဒီမှာတော့စာရေးတဲ့ဆရာစာရေးသူကတော့ journaling လုပ်တာထက်တော့အများကြီးပိုတာပေါ့အဲ့တော့စာရေးတဲ့အခါမှာဆိုရင်အဓိကကတော့နံပါတ်1ဘာအကျိုးရလဲဆိုစာရေးတဲ့လူတွက်ကစိတ်ပိုင်းဆိုင်ရာကိုသူကအဓိကစိတ်အယံရှင်းစေတယ်ပေါ့စိတ်ယံရှင်းစေတယ်ဆိုစာရေးဆရာကဟိုသူကစိတ်ရှုပ်နေလို့မှမရတော့စာရေးမဲ့လူကလည်းမူရင်းကလည်းသူကစိတ်ရှင်းနေမှရမယ်သူတို့ကလည်းအရင်စိတ်ကို mental clarity ဖြစ်တယ်လို့ပြောရပေါ့ English ဆိုတော့ mental clarity ဖြစ်တယ်ဆိုတော့ဘယ်လိုလဲဆိုတော့စိတ်ထဲမှာသူဖြစ်ချင်တဲ့အရာတွေသူပြောချင်တဲ့အရာတွေသူသိနားလည်ထားတဲ့အရာတွေအကုန်လုံးက transparent ဖြစ်နေရှင်းလင်းနေတာ အရန် clear ဖြစ်နေအဲ့ဒါလိုမျိုးအကျိုးကိုရတယ်ဘာလို့လဲဆိုတော့စာရေးမယ်ဆိုရင်လည်းစာရေးဘူးတဲ့လူတိုင်းသိတယ်နောက်ဆုံးဟိုစာတပုတ်စာတအုပ်မရေးဖူးရင်တော့မှပဲအဲဝက်ကြတကြောင်းလောက်ကတော့ဖွဲ့ဘူးကြတာကြီးပဲဆိုတော့ဝက်ကြတကြောင်းလောက်ဝယ်ဖွဲ့တာမျိုးပဲဖြစ် sentence တစ်ခုပဲရေးရေးဘာရေးလဲဆိုဦးစင်းတို့ဥစဉ်တို့စိတ်ကူး idea ဆီကိုစကလုံးနေအဖြစ်ပြောင်းတော့အောင်ရေးရအဲ့ဒါတော်တော်လေးမလွယ်ဘူးစိတ်ကူး idea တွေကရှင်းလင်းနေမှစကလုံးနေအဖြစ်လွယ်လွယ်လေးပြောင်းသွားဖို့လွယ်တာမဟုတ်ဘဲနဲ့စိတ်ကူး idea တွေကရှုပ်ရှက်ခတ်နေတယ်ဆိုရင်ရေးလိုက်တဲ့စာကလည်းသူများနားမလည်ဘူးကိုယ်ကိုယ်တိုင်လည်းနားလည်ချင်မှနားလည်မှာအဲ့ဒါလိုမျိုးအဖြစ်မျိုးဖြစ်တယ် so first we have to clear our idea ဘို့ကိုယ့်ရဲ့idea ကလုံးဝရှင်းနေမှာရမယ်အဲ့လိုပဲနောက်ထပ်ဟိုမှာအထူးသဖြင့် red dot စာပေတွေရေးတယ်ဆို emotion တွေအများကြီး emotion တွေနဲ့ပတ်သက်ပြီးအများကြီးလှုပ်တယ်သူကစိတ်ခံစားမှုတွေအတက်အကျတွေဖြစ်အောင်သူကရေးရတဲ့စာပေမျိုးဆိုတော့အဲ့တော့ emotion တွေကိုသူကအများကြီးလှုပ်ဆော်ပေးတဲ့ခါမှာဆိုကိုကိုယ်တိုင်ကလည်းအဲ့ဒီ emotion ကိုစိတ်ခံစားချက်ကိုရှင်းနေမှာဖြစ်မှာကိုကတော့မှဘယ်လိုခံစားစီချင်တာလဲကိုကဘယ်လိုခံစားနေရတယ်လဲတော့မသိပဲနဲ့ဆိုသူများကဘယ်လိုခံစားအောင်လုပ်မလဲခဲ့သူများဘယ်လိုမှခံစားမှာမဟုတ်ဘူးကိုရဲ့စာအုပ်ဖတ်ပြီးမှဆိုတော့ emotion ကလည်းရှင်းနေမှရမယ်အဲ့ဒါစိတ်ကြမ်းပါတဲ့လူတွေမှာပဲဖြစ်တာစိတ်မကြမ်းပါနေဘူးဆိုရင် idea လည်းမရှင်းဘူး emotion ကလည်းမရှင်းဘူးအဲ့ဒီတော့ဒီနေ့ခင်ဗျားအဲ့လို counseling လုပ်တယ်လို့စိတ်ကုထုံးတယ်ကုပေးတယ်လို့ဆိုတာဘာလုပ်ပေးတာလဲဆိုတော့အဲ့ဒီလူတဦးတယောက်ရဲ့စိတ်ထဲမှာ idea တွေဟို H လုံးလုံးရှုပ်ရှက်ခတ်နေတဲ့အထုံးတွေဖြစ်နေတာမျိုး emotion တွေရှုပ်ရှက်ခတ်နေတာကိုတစ်ဖြောင်းနဲ့ဖြစ်သွားအောင်ရှင်းပေးလိုက်တာပဲအဲ့ဒီနည်းပဲအဲ့စာရေးတဲ့လူကအဲ့ဒီဟာကို counselor နဲ့တွေ့ဆရာမလို့ပဲနဲ့ကိုမှသူအဲ့ဒီအကျိုးကိုရတာစာမြဲမြဲရေးလေလေသူ့ရဲ့ idea တွေကိုသူကရှင်းရှင်းလင်းလင်း describe လုပ်နိုင်လေလေပဲဒါ mean describe လို့ပြောရဲဦးဇင်းတို့ဟိုကိုယ့်ရဲ့ပုံဖော်တာပေါ့ describe လုပ်တယ်စာမြဲမြဲရေးလေလေကိုယ့်ရဲ့အဲအတိဉာဏ်ပညာတွေသူ့ရဲ့ကိုယ့်ရဲ့ခံစားချက်တွေကိုတဖြည်းဖြည်းနဲ့ပုံဖော်လာနိုင်တာအဲဒါဆိုသူ့စိတ်ကသူ့စိတ်ထဲမှာအထုံးတွေမရှိတော့ဘူးရှင်းနေဒါဒီအကျိုးကိုရတယ်ဒီအကျိုးကိုစာရေးတဲ့လူတွေမှာအဲ့လိုစိတ်ခံစားမှုနဲ့ပတ်သက်တဲ့အကျိုးတွေရတယ်။အဓိကမြန်မာလူအလွယ်ပြောရင်စိတ်ရှင်းတာပေါ့။စိတ်ထဲမှာအထုံးတွေမရှိတော့ဘူး။ဘာလို့လဲဆိုသူ့အထုံးတွေကိုစကလုံးတွေအားဖြင့်ပြောင်းပြီးဖြည့်လိုက်တဲ့အတွက်အဲ့ဒါရှင်းသွားတယ်။အဲနောက်တစ်ချက်ဘာအကျိုးရတယ်လဲဆိုတော့စာရေးတဲ့သူတွေက self instinct ကိုကိုကိုယုံကြည်မှုအရန်တိုးတက်လာတယ်သူက။အဲ့စာရေးစရာနိုင်တော့အကုန်လုံးတော့ယုံကြည်မှုကိုယ့်ကိုယုံကြည်မှုတွေများနေလားတိုးတက်နေလားတော့အဲ that သူတူတေတနာနဲ့တော့တိုက်ရိုက်တော့မသိဘူးပေါ့လေနော်မြန်မာပြည်မှာဆိုတော့သို့တော့စာရေးတယ်ဆိုရင်ကိုယ့်ရဲ့ခုနပြောတဲ့အသွေးခေါ်တွေကိုယ့်ရဲ့အသိဉာဏ်တွေကိုယ့်ရဲ့ခံစားမှုတွေကိုတခြားလူကိုပြလူဥပမာoriginal ngwa ဆိုရင်အဲ့လိုပေါ့ကိုယ့်ကိုယ်ကိုယုံကြည်မှုအင်တန်အားနေတယ်အဲ့လိုဟိုအခုလိုမျိုးpublish မှာစကားပြောဖို့ဆိုလဲမပြောရဘူးပြောလည်းမပြောချင်ဘူးလူများနဲ့ဆိုလဲအဲ့လိုမျိုးကိုယ့်ရဲ့ခံစားချက်တွေကိုယ့်ရဲ့ယုံကြည်ချက်တွေအကြောင်းပါးစပ်ကနေတိတ်မပြောရဘူးသူများသိအောင်လည်းမပြောရဘူးသူကကိုအကျွင်းထဲမှာပဲထားတဲ့မျိုးအဲ့လိုမျိုးတဘောကြရတယ်ဒါပေမဲ့အဲ့ဒါဘာကြောင့်လဲဆိုတော့ self instinct RNA လို့ပဲနောက်ကျဆိုရင်တော့တဖြည်းဖြည်းနဲ့ဆို self instinct ကောင်းလာပြီဆိုရင်အဲသူကကိုယ့်ရဲ့ခံစားချက်တွေအကုန်လုံးကိုပြနိုင်တာကိုယ့်ရဲ့အတွေးခေါ်တွေအကုန်လုံးကိုပြ sorry အကုန်လုံးကိုပြနိုင်တာအဲ့တော့ဥပမာအထူးသဖြင့် publish လုပ်ပြီးဆိုလို့ရှိရင်ကဲသူများရဲ့သူများတွေအကုန်လုံးကကိုယ့်ရဲ့အကြောင်းအရာတွေကိုသိရတော့မှာသိမှမှရိုးရိုးသိမှမဟုတ်ဘူးသူကဟိုဝေဖန်ပိုင်းခြားတဲ့စိတ်တွေနဲ့ဟိုအမျိုးမျိုးသောဝီဖန်ချက်တွေမျိုးစုံနဲ့သူတို့ကဖတ်တော့မှာပဲဖတ်တယ်ဆိုလို့ရှိရင်အဲ့ဒီဟာကိုကိုကတိနေကွာ maybe like ကိုစောက်အုပ်ကိုဘသူကတော့ပိုက်ဆံပေးဝယ်ပြီးမှမဝီဖန်မဲနဲ့နေမလဲဝီဖန်မှုတွေနဲ့ဖတ်မှာပဲဒါစာရေးတဲ့လူကကိုကတိတယ်တိတဲ့အခါဆိုအဲ့ဟာကိုပြရဲတဲ့တက်တိတွေ ပို့ပြီးမှရှိလာတယ်ကိုယ့်ရဲ့အဲ့တော့ကိုယ့်ရဲ့အသိဉာဏ်ကိုယ့်ရဲ့အတွေးခေါ်ကိုယ့်ရဲ့အယူဆတွေကိုသူများကိုထုတ်ပြရဲတဲ့တတိဆိုတာတော်တော်နည်းတဲ့တတိမဟုတ်ဘူးလားဒါတော်တော်စိတ်ကျဲမာတဲ့အခါမှာပဲရတယ်အဲ့စာရေးနဲ့တဖြည်းဖြည်းနဲ့ရတာဆိုနောက်ပြီးလို့ရှိရင်ဆိုကိုရေးတဲ့အလုတ်ကကိုစာရေးတဲ့စာတွေကသူများအတွက်အဓိပ္ပာယ်ရှိသွားစေတယ်ပေါ့ဘယ်စာမဆိုတော့ဟိုအဓိပ္ပာယ်ရှိစေတာကြီးပဲခင်ဟိုသူကတော့ကလေးပုံပြင်လေးရေးနေတာပါဘာမှမပေါ့တော့ပြောလို့ဘယ်လိုလုပ်ရမှာလဲသူရေးတဲ့စာပုံပြင်စာတွေဖတ်ပြီးမှဦးစင်းတို့ကလေးဘဝတခြားလုံးအဓိပ္ပာယ်ရှိစေခဲ့တာလေဦးစင်းတို့ငယ်ဘဝတွေကိုအဓိပ္ပာယ်ရှိစေခဲ့တာဒီပုံပြင်စာတွေကလေးစာပေတွေကြောင့်မလို့နောက်ရည်စရာစာပေရေးတာပါသူကတော့စာဘောပါတော့ပြောလို့ဘယ်လိုလုပ်ရမှာလဲရည်စရာစာပေတွေနဲ့ပဲဦးစင်းတို့ရဲ့တနေ့တာအမောတွေဖြည့်ခဲရတဲ့အချိန်ပေါင်းမနေဘူးအဲဦးစင်းတို့ငယ်ငယ်ကဆိုဟိုကျူမွေးတို့ပါတို့ဖတ်ပြီးမှရည်ခဲရတာတွေအဲမနေဘူးအချိန်ရက်ပေါင်းအခုနောက်ဆိုဥမာအခုဆရာကြီးတော်တို့လိုမျိုးတို့ရဲ့စာပေတွေနဲ့ရည်ခဲရတာတွေမင်းမျိုးပေါ့ရတစာပေရေးတာတို့ကဝတ်ထုရေးတာပါအာဦးစင်းတို့မြန်မာပြည်ကျတော့ဝတ်ထုတို့ပါလို့ဆိုနည်းနည်းအထင်သေးတယ်လေနော်မိဘတွေကစတိတ်မဖတ်စေချင်ဘူးလေဝတ်ထုတွေပါလေဆိုအဲတော်လိုမျိုးဆိုလေတွားအထင်သေးလို့မရဘူးလေတူရဲ့ဝတ်ထုတွေမျိုးစုံဖတ်ပြီးမှဦးစင်းတို့ရဲ့အဓိပ္ပာယ်တွေအများကြီးရှိလာတာအဲပညာရဲ့စာရာစာပေရေးမှမဟုတ်ဘလို့စာပေမျိုးပဲဖြစ်ဖြစ်လူတဦးတယောက်ချင်းစီတို့အဓိပ္ပာယ်ရှိစေတာလေဒီပဲဆိုအဲ့တော့ဦးစင်းပထမမှာပြောခဲ့တယ်လို့ပေါ့ကိုရေးလိုက်တဲ့အဲကိုရေးလိုက်တဲ့စာကသူများအတွက်အထောက်အကူဖြစ်သွားတယ်အဓိပ္ပာယ်ရှိသွားတယ်ဆိုတော့အဲအတိကိုရတဲ့ခါကျတော့ကို့အတွက်လည်းကိုရဲ့ဖြစ်တည်မှုကလည်းအဓိပ္ပာယ်တောင်ရှိလာ self confidence is self insignificant အရင်တိုးတက်လာဒါစာရေးတဲ့ခါမှာအဲ့ဒီအကျိုးတွေရတယ်ကျွန်တော်စာရေးတာမပြင်းမှုကအရေးကြီးတယ်စာရေးပါဘာမှမဖြစ်ပါဘူးစာရေးပြီးရင်သူများကိုပြဖို့လည်းမရှက်နဲ့သူများကိုပြပါသူများကိုပြချင်းကကိုရဲ့စာပြီးရေးသားကိုလည်းတိုးတက်ဖို့ရန်အတွက်ကိုရဲ့ idea တွေတိုးတက်ဖို့ရန်အတွက်ဖြစ်တယ်လို့ကိုစိတ်ချမ်းသာရေးလို့လည်းအများကြီးတိုးတက်စေတယ်ဒါတစ်ချက်ပေါ့ဟုတ်ပြီ now the chair oh sorry now the chair ကြောင့် attention span ကိုအရင်တိုးစေတယ် attention span တိုးရဲဆိုတာသိလားလူတစ်ယောက်ကလေ attention span က10စက္ကန့်ပဲရှိရလူတစ်ယောက်ရဲ့အကြောင်းအရာတစ်ခုကိုအာယုံစူးစိုက်နိုင်စွမ်းကနေရာတစ်ခုကိုအာယုံ maybe like တာမန်လူပေါ့နော်ဟိုတရားထိုင်တဲ့လူတွေပါနေညာတွေပြောတာမဟုတ်တာမန်နေ့စဉ်ဘဝမှာကျင်လည်နေတဲ့တာမန်ပုထုရှင်ပုဂ္ဂိုလ်တွေက10စက္ကန့်ပဲအာယုံစိုက်နိုင်တယ်အရာတစ်ခုသူ object တစ်ခုကို10စက္ကန့်ထပ်ပို့ပြီးအာယုံမစိုက်နိုင်ဘတ်တရားလည်းမထိုင်ဘူးဘာမှလည်းမလုပ်ဖက်နဲ့ရှင်းစကန်နဲ့ပို့ပြီးမှအာယုံစိုက်နိုင်တယ်ဆိုတော့လူတွေကဘလူတွေလဲဆိုစာရေးတဲ့လူတွေစာရေးတဲ့လူကကျတော့ရှင်းစကန်ထက်ပို့ပြီးမှအာယုံစူးစိုက်နိုင်ဆိုရင်ရှိတယ်သူကစာရေးတဲ့လူကရောသူက multitasking တွေလည်းအရင်လုပ်ရတယ်လीသူရဲ့နံပါတ်1သူ့အတွေးရှိရတယ်သူရဲ့နောက်ခံစားချက်တွေရှိရတယ်နောက်သူရဲ့အသိဉာဏ်ပညာတွေရှိရတယ်အဲ့ဒီဟာတွေအကုန်လုံးကိုပေါင်းပြီးမှစာတလုံးစာတကြောင်ဖြစ်လာအောင်ရေးတယ်ဆိုစာအဲ့ဒီစာကြောင်ကလည်းသူများဖတ်လို့နားလဲတဲ့စာကြောင်မျိုးဖြစ်ရတယ်ကိုယ်ကရေးလိုက်ပြင်မယ်လို့သူများလည်းနားမလဲဘူးဆိုလည်းအလုပ်မဖြစ်ဘူးသူများဖတ်လို့လည်းဖြစ်ရတယ်နောက်ပြီးဥပမာစာအရေးသားအသက်ပညာတွေကလည်းပေါင်းထည့်ရနေတယ်ခုနကရေးမယ်ကပြတယ်လို့ပေါ့သူတို့လုပ်တဲ့အသက်ပညာတွေအများကြီးပေါင်းထည့်ရနေတယ်စာရေးတဲ့အခါမှာစလုံးပေါင်းအမအမန်တွေဝက်ကြအထာတူတွေစသည်အဖြစ်နေလိုရရမှာဆို multitask လို့ရတာအလုံးတထိုင်ထဲမှာတပြိုင်ထဲမှာ sentence တစ်ခုပဲရေးလိုက်တယ်ဆိုပေမဲ့အဲ့ဒီ sentence ရဲ့ sentence တကြောင်ဖြစ်ဖို့အတွက် tasking တွေအများကြီးလုပ်ရတာအလုပ်တွေအဲ့အတွက်အာယုံစူးစိုက်နိုင်ဆိုရင်အများကြီးလိုပဲနော်အဲ့ဒီအာယုံစူးစိုက်နိုင်ဆိုရင်ဟိုအများကြီးအတုံးပြရတဲ့ခါမှာသူကအဲ့ဒါတဖြည်းဖြည်းနဲ့ရေးပါများရေးပါများလာကျွမ်းကျင်လာတဲ့ခါကျတော့လူကအာယုံစူးစိုက်နိုင်ဆိုရင်ကမြင်လာတော့လူကအဲ့ attention span လို့ခေါ်တာပေါ့ဟိုပြောမယ်ဆိုမြန်မာလိုအလွယ်ပြောရင်တမာတိပေါ့လေဟုတ် like တရားထိုင်တဲ့လူတွေရတဲ့တမာတိလိုမျိုးတော့မဟုတ်ဘူးပေါ့အဲသူကအဲ့တမာတိကကောင်းလာအဲ့တော့စာများများရေးလေလေအာယုံစူးစိုက်နိုင်ဆိုရင်ပိုကောင်းလာတယ်ငါတို့ဦးစင်းဆိုရင် စာရေးတယ်ဆိုစာရေးတယ်ဆိုလူကလည်းတော်တော်များများတော့ဥစဉ်လဲထင်ပါတယ်ဥစဉ်လို့ပဲရေးရတာတော့မသိဘူးဟိုအာယုံရှိသမျှဟာဒီအကုန်လုံးကဒီထဲမှာနေမြုပ်ရေးရတာပေါ့နော်ရှိသမျှကိုယ်ရဲ့ attention စေးကိုယ်ရဲ့စိတ်ပါဝင်စားမှုတွေပါတယ်အကုန်လုံးနေမြုပ်ရေးလိုက်ဆိုအချိန်ကုန်လုံးကုန်သွားမှတော့မသိဘူးအဲလက်တွေပါတယ်ဇက်တွေပါတယ်ညောင်းမာတာအော်ခဏနားဦးမှဆိုပြီးမှနားဖြစ်တယ်တဲ့ဒီလိုမျိုးပေါ့ဆိုတော့ attention span အရန်တိုးလာစေပါတယ်စာရေးတာတို့စာဖတ်တာလည်းအတူတူပဲเนาะစာဖတ်လည်းအလိုပဲစာဖတ်တဲ့လူတွေကလည်း attention span တိုးတယ်ဘာမလုပ်ဘူးဆိုတော့ဘာမတိုးဘူးเนาะအဲ့ဒါဆိုဦးဇင်းတို့စာရေးစာဖတ်တလဲစီလုံနေဆိုရင်ပုံမှာတော်တော်စိတ်တည်ငြိမ်မှုရတယ်လေစိတ်တည်ငြိမ်နေတဲ့လူကစိတ်ကျမ်းမာတာပဲလေမဟုတ်လားစိတ်မကျမ်းမာဘူးဆိုတဲ့လူကဘာဖြစ်လို့လဲဆိုစိတ်ကကြောက်ကြရဖြစ်လို့ပဲမတည်ငြိမ်လို့ပဲโอเคနောက်တစ်ခု express feeling ခံစားချက်တွေစိတ်ခံစားချက်တွေကို express လုပ်တယ် soတို့တခါတလေဆိုအရန်ခက်ခဲတဲ့အခြေအနေမျိုးတွေရှိတယ်အဲ့ဒီအခြေအနေတွေကိုစကလုံးနေနေနဲ့တေချာ express လုပ်လိုက်ပြီဆိုလို့ရှိရင်လူကအရန်စိတ်ပိုင်းဆိုင်ရာကျမ်းမာသွားဦးဇင်းရဲ့အခုနောက်ဆုံးထွက်တဲ့အကြည်ဓာတ်ဆိုတဲ့စာအုပ်ထဲမှာနောက်ဆုံး chapter တစ်ခုပါတယ်အဲ့ဒါအခုအကြောင်းကိုရေးထားတဲ့ chapter ကိုယ့်ရဲ့စိတ်ခံစားချက်နဲ့ကိုယ့်ရဲ့အဖြစ်အပျက်ကိုကိုယ်ရေးထားတဲ့ဟာဆိုတော့ကြတော့ဟိုဦးဇင်းတော့များတော့ဖြစ်ရဟိုဘာလဲပညာရဲ့အကြောင်းတွေပဲများများရေးတော့ကိုယ့်အကြောင်းကိုသိမရေးဖြစ်ဘူးအဲအဲ့ဒီအခန်းမှာတော့ကိုယ့်အကြောင်းကိုဒီတစ်ခါတော့ထူးထူးခြားခြားရေးလိုက်တဲ့အခါမှာဆိုဘာဖြစ်သွားလဲဆိုတော့ကိုယ့်ရဲ့စိတ်မကျမ်းမာမှုအကြောင်းရေးတာကိုယ်စိတ်မကျမ်းမာခဲ့တော့ကအခြေအနေနဲ့အတွေ့အကြုံတွေရေးတဲ့အခါမှာဆိုတော့စာလည်းရေးလို့ပြီးသွားတဲ့အခါမှာဘာဖြစ်သွားလဲဆိုတော့ကိုယ့်အကြောင်းတွေကိုတလောကလုံးပြောပြလိုက်ရသလိုပဲပေါ့တော့အဲ့ဒါရရင်ကောင်းတယ်တဲ့လူတွေမှာလေစိတ်ကြမ်းမာရေးမကောင်းတာဘာလို့လဲဆိုကိုယ့်ရဲ့ခံစားချက်တွေကိုတော့ spread လုပ်တယ်ခေါ်တာပေါ့ကြည့်ထားလို့ကိုယ့်ရဲ့ကိုယ့်ရင်ထဲမှာခံစားရတဲ့အကြောင်းအရာတွေကိုဟိုဖိထားရတဲ့ခါကျတော့သူကစိတ်ပိုင်းအတွင်းမှာလောင်ကျွမ်းနေတာပေါ့အလွယ်ပြောမယ်ဆိုပြောရလောင်ကျွမ်းနေစိတ်မကျမ်းမာတော့အဲ့တော့သူများဟုတ်တပြောလို့ရှိရင်လေဥမာကိုယ်စိတ်ထဲမှာခံစားရတဲ့ဟာကိုတူတယောက်ကိုတက်ပြောတယ်ဆိုလို့ရှိရင်ဝီဘန်ခံလိုက်ရတာတို့ရှုံချခံလိုက်ရတာဆိုလဲကိုကပူပြီးမှစိုးသွားစေတာအဲ့လိုဆိုတော့ကျတော့တော်တော်များများကိုယ်စိတ်ခံစားချက်ကိုသူများကမပြောရဲဘူးဟမ်ဟုတ်လားဦးဇင်းတို့နေ့စဉ်ဘဝမှာကြီးကြီးလိုက်ကိုဘယ်လိုခံစားရတယ်ဆိုကိုမိသားစုထဲမှာတော့မှပြောရတာတခါတလေအစင်မပြေတဲ့အခိုက်အတန့်နေရှိတယ်ဟာအမေတမီးလည်းခေါင်းလေးမူးလိုက်တာစိတ်ထဲမှာလည်းဘလို့ကြီးလည်းမသိဘူးလေးလေးခံအာနင်ဖြစ်မှာပေါ့ဖုံးမဲ့နေနေတာဘာညာဒီလိုမျိုး reply ပြန်ရပြီဆိုလို့ရှိရင်မပြောချင်တော့တောက်ဆိုလို့ရှိရင်ဒီလိုမျိုးအကြောင်းအရာတွေကိုယ့်ရဲ့စိတ်ခံစားချက်တွေကိုယ့်ရဲ့ကိုယ့်ရဲ့ဝေဒနာတွေဒါဦးစင်းတို့မြမလူဖွဲ့စည်းမှာအများဆုံးကြုံရတဲ့ပြဿနာပေါ့ဆိုတော့ဒီတော့ကျတော့စာနဲ့ရေးလိုက်တဲ့အခါဆိုကိုယ့်ရဲ့စိတ်ခံစားချက်ကိုတစုံတစ်ယောက်ကိုပြောပြလိုက်ရသလိုပဲအဲ့မှာသူကအကုန်လုံး release ဖြစ်သွားဦးစင်းကိုယ်တိုင်ခံစားရတဲ့ခါတော့ဘယ်လိုလဲဆိုဟိုစာနဲ့ရေးလိုက်တယ်ရေးလိုက်တယ်ရေးလို့အကုန်လုံးလဲပြီးသွားပြီဆိုကိုယ့်အကူပြန်လဲဖတ်ပြီးသွားပြီဆိုကိုယ့်ရဲ့ဝေဒနာရဲ့အကုန်လုံး release ဖြစ်သွားတယ်လို့ပဲကိုယ်ထမ်းမထားတော့တယောက်ယောက်ကိုပေးလိုက်တဲ့ပေးလိုက်ရတယ်လို့ပဲအဲပြီးတော့ဘရုဘရုကိုလည်းမဟုတ်ဘူးကဲပေးလိုက်တယ်စာမှာရေးလိုက်တယ်ဆိုတော့ကိုယ့်ရဲ့အပူထုတ်ကြီးကိုတငယ်ချင်းကိုပေးရတာလည်းမဟုတ်မိဘကိုပေးရတာလည်းမဟုတ်ဒီလိုပဲပြီးသွားတာဆိုတော့ဘာအရင် calm ဖြစ်တယ်အရင် relax ဖြစ်တယ်အဲ့ဒီအကျိုးကိုရတယ်အဲ့တော့ James ဆိုရယ် researcher တယောက်ကပြောတယ်အဲသူကသူလူတွေကတဲ့ individual တွေကတဲ့သူတို့ရဲ့အခက်ခဲဆုံးတော့အမောင်မိုက်ဆုံးတော့စိတ်ခံစားချက်တွေသူတို့ရဲ့အတွေးခေါ်တွေကိုဟိုပြောဖို့ရဆိုလို့ရှိရင်စာရေးပြီးပြောတာတော်တော်လေးကိုအကျိုးများတယ်ပေါ့လေနော်သူရဲ့သူတည်တနာကတော့ဘယ်လိုပြောလဲဆိုလို့ရှိရင်စာရီအဲ့လိုမျိုးရေးတဲ့အခါမှာဆိုလို့ရှိရင်စာရီကိုယ့်ရဲ့ခံစားချက်တွေစလုံးတွေဖြစ်ပြောင်းရေးလိုက်တဲ့အခါမှာဆိုစိတ်ပိုင်းဆိုင်ရာတွေမကောက်ဘူးရုပ်ပိုင်းဆိုင်ရာဝေဒနာတွေပါအများကြီးတက်တာသွားစေတယ်လေ I don't know စာရေးစရာတွေအသက်ရှိသလားတော့မသိဘူး so yau pai san ya a thu thiphin no upa ma u sin no sei ne yau ne sat set bi phit de vedana ri bo ma khong ta chan kai de pyatana ro u sin so a myan sei pai san ya pyatana chaung ba phit le so ro a sa ma chi de pyatana shi de a sa ai ne u lan chaung ma pyatana shi de ba lo le so sei phit si mu chaung mu lo phit de a da so ไอ้ वेदना นี่ส so, ่ยีปีแล้วน่ะสออย่างก้าวเนี่ยหลัวหลัวนี่sorry วินโนซีซ่าท่าแล้วเว้ยหลัวป้อเนี่ยไปเลยไม่น่าหรอกไปก็เลยตลอดเลยหนีลูกก้าวเนี่ยเออคันษาหมู่မျိုးဖြစ်တယ် so ส่ายีอ่ะစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဟိုเจ้ามายีအတွက်အထောက်အကူဖြစ်စေတယ်အဲဒါဟာတစ်ချက်ပေါ့ creativity ကိုတိုးတက်စေတယ်တဲ့နောက်တစ်ချက်ကတော့ creativity ကိုတိုးတက်စေတယ် yeah.နာမရတစာပေဆိုနာမည်အကို creative writing လေ creative writing ဆိုမှာတော့ creativity ကိုတိုးတက်စေတာပေါ့အနုပညာအလုပ်ဆိုတာဦးဇင်းတို့က creative လုပ်တဲ့အလုပ်ကိုပဲဒီတော့ကျတော့ဟိုအစာရေးတယ်ဆိုတို့က innovative ဆန်ဆန်ရေးရတာဟိုဟိုဒီတိုင်းရိုးရိုးပါအကြောင်းအရာမှာဟာထူးထူးဆန်ဆန်မဟုတ်ဘဲနဲ့ဒီတိုင်းရိုးရိုးပဲကလေးကငယ်ငယ်တော့ကဟိုငယ်ငယ်တော့ကပါလေเจ้ามาเจ้ามาสายีอะไรโหลမျိုးပဲยีเลยဆိုသူများပဲလို့ဖတ်ချင်ပါလေအဲ့တော့သူများဖတ်ချင်အောင်ยีเลยဆိုများတော့ဖြင့် innovative ဆက်ဆက်ยีရတယ်အဲ creativity ဖြစ်ရတယ်ပေါ့အဲ့တော့สายีတဲ့สายีတဲ့လူတွေอ่ะအဲ့ဒီအကျိုးအများကြီးရတယ်အဲ့သူတင်တာတွေသူတို့ဘာပြောလဲဆိုအဲ့လို free writing လုပ်တဲ့လူတွေပေါ့သူစိတ်ထဲမှာပေါ်လာတမယောက်အကုန်လုံးဟိုရေးတဲ့လူတွေဆိုလို့ရှိရင်အထူးတဖြင့်တော့ဇာမိုးပွဲတို့ဘာတို့မတိုင်ခင်မှာရေးတဲ့ခါဆိုလို့ရှိရင်သူတို့ idea တွေကအရင်ကောင်းတယ်အဲဒါတော့ဦးစင်းလဲလက်တွေ့ဟုတ်တယ်ဦးစင်းဆိုဟိုမဉဏ်မကောင်းစာကိုကြက်ပြီးမှရေးပြီးမှဖြည့်ရတဲ့ဇာမိုးပွဲမျိုးဆိုဘယ်တော့မှမအောင်အဲ့လိုမျိုးဒါကြောင့်မို့ဦးစင်းမြန်မာပြည်မှာလည်းဖုန်းကြီးနေနဲ့စာမတည်ဘူးပါလို့လဲဆိုဖုန်းကြီးတွေလို့ဥစဉ်နဲ့စာမကြက်နိုင်ဘူးမဲ့ညံမကောင်းမဲ့ညံမကောင်းဆိုတော့တို့တော့စာမိုးပွဲတွေဘာတွေတစ်ခေါက်ဖြည့်ဘူးတယ်ဒီမှာခုနကကြီးညာလေးထဲမှာပါရတော့လို့မာစတာဒန်ဖြည့်တယ်မဟာဝိဇ္ဇာဒန်ဟိုတာဗုဒ္ဓစာပေပေါ့နော်ဗုဒ္ဓစာပေမဟာဝိဇ္ဇာဒန်ဖြည့်တယ်အဲ့တော့ဖြည့်တဲ့အခါဆိုစာမမကြက်နိုင်တာဘယ်လိုလို့ဟိုအမတ်ကောင်းအောင်ရပါလေအဓိကရဆိုပါလဲဆို free writing လုပ်တယ် free writing အရင်လုပ်တယ်ကိုယ်စိတ်ထဲမှာရှိတဲ့ဒီစာပေနဲ့ပတ်သက်တဲ့နားလည်ထားတဲ့အဟာတွေအဲကိုခံစားရတဲ့ဟာတွေကို digest ဖြစ်ထားတဲ့ဟာတွေကိုအကုန်လုံးစာရွက်ပုံမှာပြန်အန်ချရပေါ့အဲဆို free writing အများကြီးလုပ်တယ်ရေးတယ်ဆိုယာသူများကိုတကယ် digest အတွင်းမှာလုပ်ထားပြီးတဲ့ဟာအပြင်မှာပြန်ထွက်လာတယ်ဆိုတော့ကြတော့ creative လည်းအရင်ဖြစ်တယ်creative လည်းအရင်ဖြစ်တဲ့ခါကျတော့ဥစဉ်ဆို English လို့အဲ့ဒီကာလမှာဆိုအဲ့ဒါ2019မှာ English လို့စာရေးတာအဲ့လောက်ကြီးမကောင်း English လို့စာ English အရေးတာအဲ့လောက်မကောင်းပါနဲ့လို့ဟို creative ဖြစ်တဲ့ခါကျတော့ဖတ်ရတဲ့လူကလည်းတဘောကြတယ်ဖတ်ရတဲ့လူ I mean စာစစ်တဲ့ဆရာတယ်ပေါ့စာစစ်တဲ့ဆရာတွေလည်းတဘောကြတယ်ဆို exam မှာလည်းအမတ်အများကြီးပေးတယ်ကောင်းကောင်းပေးတယ်ဆိုတကြောင်မလို့ဆိုသူတို့နံပါတ်1ပေးတယ်စာမိုးပွဲအောင်စင်းရင်ထွက်တဲ့ခါဆို Yeah that mean စာမြန်မြန်ရေးရဆို creative မြန်မြန်ဖြစ်တယ်ဟိုငငယ်ရဆိုလဲဦးဇင်းတို့စာသားရေးတယ်ဗာလဲစာစီစာကုန်းတွေပါတယ်ဆိုလေအဲ့လို SC တွေဆိုတအားရေးတယ်ရေးတဲ့ခါဆိုဘာဖြစ်စေလဲဆိုတော့ရေးပါများရေးပါများရင်ဆို practice များလာလေကိုက creative ဖြစ်လာတယ်လေဒါစာရေးတဲ့အဲ့ဒီလူက creative ဖြစ်ပြီဆိုအဲ့ဒီနေရာမှာပဲ creative ဖြစ်တာမဟုတ်တော့ဘူး။ကျန်တဲ့အရာတွေမှာလည်းကျန်တဲ့သူ့ရဲ့နေစဉ်ဘဝတွေသူ့ရဲ့လှုပ်ရှားသွားတာမျိုးတွေမှာလည်းအရင် creative ဖြစ်တယ်။ဒါကစာရေးမှမဟုတ်အနုပညာနဲ့ပတ်သက်တဲ့အရာတွေတော်တော်များများအကြည့်လို့ပဲ။ဒါကြောင့်မလို့ဟိုသူတို့ကို genius ဆိုပြီးမှပြောကြတာမျိုးရှိရအောင်။ Okay ။ဒါရော creativity နဲ့ပတ်သက်ပြီးမှနောက်တစ်ခုရဆိုရင် memory နဲ့ပတ်သက်ပြီးယာမဲ့ညံနေလဲကောင်းစီတယ်စာရေးရများပြီးဆိုလို့ရှင်ဇလန်းနေရေးရများပြီးဆိုလို့ရှင်ဘာဖြစ်လဲဆိုသူကမဲ့ညံလဲကောင်းလာဘာလို့လဲဆိုတော့အိုးအရှိကအထူးသဖြင့်လုံချင်းရင်းပူဆိုးတယ်ဟိုးအရှိကရေးထားတဲ့အကြောင်းအရာနဲ့ အနောက်ကရေးတဲ့အကြောင်းအရာတွေနဲ့ဆက်ဆက်နေမှရမှာနေအဲ့လိုမှမဆက်ဆက်နေဘူးဆိုလို့ရှိရင်တောင်တရောက်တောင်ရောက်မြောက်ရောက်တွေဖြစ်ကုန်မှာပေါ့ပထမနေရာမှာတစ်မျိုးပြောနောက်မှာတစ်မျိုးပြောအဲ့လိုဖြစ်မှာပေါ့ပုံစံအရင်ကရေးတော့ဆိုအဲ့လိုပဲအရှိမရေးခဲရေးခဲရေးခဲပြီးပြီးဆိုနောက်ရောက်တော့ကိုရေးထားတဲ့ဟာတော့မှပဲကိုကအကန့်ပြန်ပြောတဲ့မျိုးဖြစ်ရင်ဖြစ်နေကိုကလည်းကိုကိုအာဘောကမမိဘူးဆိုအဲ့ပြန်ဖက်လိုက်ပြီးဆိုမှတည်တာဟာတလွဲတွေဖြစ်နေတာအဲ့ပြင်ရတယ်သို့တော့နောက်ပိုင်းအချိန်ကြာလာတဲ့အခါမှာကျတော့မက်ညံနည်းနည်းတိုးတက်လာတာအဲတိုးတက်လာဆိုမဲ့ခဏပြောလို့ပဲစာရေးတဲ့နေရာမှာပဲတိုးတက်တယ်စာတွေဘာတွေအခုချိန်တွေမကြက်နိုင်နေဘူးအဲစာရေးတဲ့အခါမှာတော့အဲ့လိုမက်မိလာတယ်ဟိုအရှိရနေဘလို့လှုပ်လာလဲတဖြည်းဖြည်းနောက်အဆုံးတက်ကြရင်ဘလို့အဆုံးတက်မလဲဒါတွေရှိတယ်အဲပြီးရင်ဆိုတချို့တွေမှာပို့ပြီးကောင်းတာရှိတယ်အဲတော်တော်များများတော့ဥစဉ်ထင်တယ်ဟိုဟာနဲ့ရေးတယ်ထင်တယ်အဲဘောပြင်းနဲ့ပေပါမှာရေးတယ်ထင်တယ်အဲ့လိုမျိုးရေးရတဲ့သူတွားကြတော့ပူကောင်းတယ်လေသူကဘာလို့ပူကောင်းလဲဆိုတော့ဇာရွက်ရဲ့အတွေ့ thick နဲ့ bro သူကဘလောက်အထူးအပားပေါ်မှာကိုကဇာရွက်အပားနေဆိုလေအရင်ဖိရေးလို့မရဘူးလေအဲဖိလိုက်ဖော့လိုက်အမျိုးမျိုးအခြေအနေနဲ့ရေးရတယ်ဘောပြင်းရဲ့အနေထားမင်းရဲ့အနေထားအဲ့ဒီနဲ့ရေးလာတဲ့ခါကျတော့အရင်မဲ့ညံမင်းညာတအားမဲ့မိတာကိုယ်စာရွက်နေဆိုဟိုငငယ်ရလေစာရေးပြီးစာကြက်ဘူးလားစာရေးပြီးကြက်တဲ့လူတွေဆိုလို့ရှိရင်လေဒီကတအားမဲ့မိတယ်ဦးစင်းလို့ဆိုအဲ့လိုမင်းညာမကောင်းတဲ့ခါဆိုစာရေးပြီးကြက်ရတယ်ခုန exam ဆိုလေအဲ့လိုပဲ exam မဖြေခင်တလားလောက်က exam မှာဖြေမဲ့အကြောင်းအရာတွေစာအုပ်ထဲမှာရေးစာရွက်ပေါ်မှာရေးနေရေးတဲ့စာရွက်ကလည်းစမိုးဝဲခန်းထဲမှာတုံးရမဲ့စာရွက်ကိုရှာပြီးမှနမူနာယူပြီးမှအဲ့လိုမျိုးစာရွက်ဝယ်ပြီးမှအဲ့စာရွက်ပေါ်မှာရေးတယ်။ဒါတော့ဆိုတော့ဘာဖြစ်လဲဆိုစာမွေးခန်းထဲမှာဆိုဒီ sentence ကကိုငကွက်ရေးထားတယ်ဆို maybe like တကြောင်ဆုံးသွားပြီ full stop ချရတယ်။အဲစာမျက်နှာမှာလည်းတမျက်နှာဆုံးသွားတယ်ဆိုစာမျက်နှာတွေကစာကွက်တိဖြစ်တယ်။ရေးတဲ့အခါမှာဆိုသူကမဲ့ညံဘာလို့လဲဆိုစာရွက်နဲ့ဒီမှာထိတဲ့အထီးတွေ့လေးတွေဘောပင်ကကင်ထားတဲ့အထီးတွေ့တွေမင်းရဲ့အနေထားတွေဒါတွေနဲ့ပေါင်းပြီးမှ conditioning ဖြစ်တယ်လို့ခေါ်တယ် psychology မှာအဲ့ဒါ conditioning ဖြစ်တယ်ဆိုတာဘယ်လိုလဲဆိုတော့ तू ကဟိုအခြေအနေတွေအားလုံးပေါင်းပြီးမက်မိသွားတယ်မျိုးဥပမာထားပါတော့ဟိုတခါတလေဆိုဦးစင်းတော့စာဖက်ပြီဆိုဒီလိုမျိုးဟိုဖျောင်းနိုင်ထုံးပြီးမှဖက်တယ်ဖျောင်းနိုင်ထုံးပြီးမှဖက်တယ်ဆိုဖျောင်းနိုင်အနံ့ပါတယ်ဖျောင်းနိုင်အနံ့ပါတယ်ဆိုဟိုဘာဖြစ်လဲဆိုတော့အဲ့အနံ့ကိုရရဲဆိုတခါတလေကိုမေ့နေတဲ့စာတွေကပြန်တတိရအောင်စာစဉ်းစားပြီးဆိုလို့ရှိရင်စဉ်းစားလို့မပေါ်ဘူးငါဘယ်စောက်ထဲမှာဖက်ထားရလဲမသိဘူးဒီအကြောင်းဟာတခါတလေတုံ့တန်နာမည်တို့ဘာလို့မေ့နေလဲဆိုအဲ့အကြောင်းအာယုံပြုတ်နေရင်ဘလို့မှမပေါ်ဘူးဆိုအဲ့ဖျောင်းနိုင်အနံ့ရှူလိုက်အဲ့တခါလေပြန်ပေါ်လာ conditioning ဖြစ်တယ်လို့ခေါ်ရတာ psychology မှာတော့တမျိုးရှိရယ်သူကသူတည်တနာတွေမှာဆိုရင်အဲဘယ်လိုပြောလဲဆိုဥပမာသူကခွေးနဲ့တရုတ်ပြတာဗောနော်အဲ့ဒီရယ်ပပလော်ရယ် conditioning theory ကတော့ခွေးနဲ့ဘယ်လိုတရုတ်ပြလဲဆိုခွေးကိုခွေးကိုအစာကျွေးတော့မယ်ဆိုခေါင်းလောင်းတီးလိုက်တယ်အဲ့ဒါဆိုခွေးကအစာစားခဲ့နေဆိုသူကတကြီးထွက်တယ်သူပါဇက်တယ်မှာ sliver ဗောတကြီးထွက်တယ်ဒါမှသူကအစာသားရအဆင်ပြေတော့ဘာလို့ထွက်ပြီးရင်သူကအစာစားတယ်အစာကျွေးကနေခေါင်းလောင်းတီးတယ်အစာစားတယ်တကြီးထွက်တယ်အစာစားတယ်အဲ့လိုအကျဉ်းဖြစ်နေတဲ့ခါရောက်ခွေးရပါဖြစ်လဲဆိုနောက်ဆိုခေါင်းလောင်းနဲ့ကြားရတယ်သူကတခါလေတကြီးထွက်တော့အစာမမြင်လဲသူကအဲ့လိုတွဲပြီးမှမတ်သွားတာအုံနောက်ကသူကအဲ့လိုပဲစာရွက်ပေါ်မှာရေးတဲ့ခါမှဆိုလဲရင်းရင်းနဲ့ memory ကအဲ့လိုတွဲပြီးမတ်တော့ကြောင်မလို့စာရေးတဲ့လူက memory ကောင်းတယ်ဆိုဦးစင်းတော့ဟိုမှာဆရာကြီးဦးအောင်ဒင်းတို့ပါလို့ဆိုသူတို့စကားပြောတဲ့ဟာတွေနားထောင်ကြည့်ရဆိုရင်ဟာအရင်မညံကောင်းတာပဲကြည့်လိုက်တကယ်ကိုအသက်ကြီးတဲ့အချိန်ထိကိုမှလည်းသူကမညံကတော်တော်လေးကိုကောင်းတော့ပဲအဲတော်တော်များများတွေ့ဖူးတဲ့သူတွေဆိုအဲ့လိုပဲစာရေးတာဖြစ်တဲ့လူတွေဆိုမညံတာကောင်းတယ်ဦးစင်းတို့ဆရာတယောက်ရှိတယ်ဘာမှပဲနေသူကအေယာဝတီတိုင်းဘက်ကဆရာကြီးဦးမြင့်ဆိုပြီးဆိုအဲ့လိုပဲသူစာလဲဒါရေးတယ်ဒါရရေးတယ်အဲနေ့စဉ်လဲအဲ့လိုရေးတယ်အပြည့်ရင်ဆိုစာလဲတအားဖက်တယ်မင်းညံတအားကောင်းတယ်ဘယ်နေရပါဖြစ်တဲ့ဟာတွေသူကဒါရီမှာချရေးတော့ရတယ်လက်နဲ့ရေးတယ်ပေပါနာဟိုဖောင်တိန်နဲ့ရေးတယ်ဆိုတဲ့ခါကြတော့လေအဲ့ဒီအထီးတွေ့နေ memory strength ဖြစ်သွား အဲဦးဇင်းတော့အဲ့ဒါအားနေတယ်ဦးဇင်းကတော့ဗာလဲဆိုတော့ sensory ကကီးဘုတ်နဲ့ပဲရေးတာဦးဇင်းကလက်နဲ့မရေးတတ်ဘူးလက်နဲ့မရေးတတ်ဘူးဆိုတာရေးပြီးမဖတ်တတ်တာကိုရေးတဲ့စာဦးဇင်းလက်ရေးတာအဆုတ်တယ်ပမာလို့ရေးအဲ့ဒါဆိုတေးကြတယ်ဦးဇင်းစာမူတာရေးပြီးတိုက်ကိုတာပေးလိုက်ရင်အိုပုံနေတဲ့လူတော့စာစီတဲ့လူတော့တော်တော်ကွာကြမှာတော်တော်ဒုက္ခရောက်မှာဖတ်တတ်မှာမဟုတ်ဘူးအဲဦးစင်းလက်ရေးကိုကကိုမဖတ်တတ်တာဒါကြောင့်မလို့ဦးစင်းကိုကွန်ပျူတာနဲ့ရေးတာများတယ်အဲတော်တော်ဖြင်းတယ်အဲ့ဒါကတော့အစာရေးတာကတော့စာရေးတယ်မလားဘူးလက်ရေးမလားဗျာစာရေးတာဦးစင်းတို့အတွက်စိတ်ကျမ်းမရေးအတွက်အခုဆိုရင်ဒါနမူနာအနေနဲ့ထုတ်ပြတဲ့ဟာတွေအများကြီးရှိစိတ်ကျမ်းမာရေးအတွက်အရင်ကောင်းတယ်အတွေးခေါ်တွေကောင်းတယ်အဲ့တော့စာရေးတာသူပေါ်ရမှာဆိုရင်ရှူတောင်းတော်တော်များများအတွက်အကျိုးရှိစေတယ်ဟောပို့ပြီးမှကိုကခုနက mainstream မှာရေးမယ် publication လုပ်တယ်ဆိုရင်တော့ဒါကဘဝရဲ့ career တစ်ခုအနေနဲ့ပါဖြစ်လာတာပေါ့လေနော်ဟောဒါကိုယ့်အသက်မွေးဝမ်းကြောင်းပညာရဲ့တစ်ခုအနေနဲ့ပါဖြစ်လာတာဆိုတော့ဟောတော်တော်လေးကောင်းတယ်ပေါ့အိုးဦးဇင်းခုနရေးမယ်ကသူတို့ကြင်ညာတယ်တွေးလိုက်တယ်ဆိုရန်အမှုပညာစာရေးတဲ့အတက်ပညာကနေအတက်မွေးဝမ်းကြောင်းဖြစ်လာဘူးဆိုတော့ဒါတိတ်ကောင်းတယ်ဟုတ်မြန်မာစကားလည်းရှိတယ်လေနော်နှုတ်တရားစာတစ်လုံးလေနှုတ်ကလည်းအများကြီးပြောတယ်ဆိုပေမဲ့စာလေးတွေတစ်လုံးနှလုံးနဲ့ဆိုအရင်မှမိသွားတွေးလိုက်ဦးဇင်းတို့တော့အခုပြောမယ့်အကြောင်းအရာတွေကို PowerPoint slide နဲ့စာလုံးလေးတွေနဲ့ပုံဖော်လိုက်တဲ့ခါကျတော့လူတွေကပုံမှန်မိသွားတယ်အဲ့ဒီလိုလည်းမရှိဘူးအော်ယောစာရေးရခါတွေးနေတာနဲ့ရေးနေတာနဲ့မတူတွေးနေတာဗာနဲ့တူလဲဆိုတော့မိုးရွာတဲ့ရေကိုရေဒါမဟုတ်ရေတက်ခတ်တဲ့လက်နဲ့သွားကော်ပြီးရေအိုင်နဲ့ရေလက်နဲ့သွားကော်ပြီးခတ်ရတယ်လို့ရေးတာကတော့ခွက်နဲ့ခတ်ရတာနဲ့တူတယ်မတူတွေးထိုင်တွေးနေတာနဲ့အတွေးတွေကိုစာရွက်ပေါ်မှာချရရတယ်အဲဦးဇင်းတို့ဒီမှာသူတေသနာစာရေးပို့တိကြတယ်ပုံမှန်thesis တွေရေးတဲ့အခါမှာဆိုတချို့လူတွေဆိုသူကအတွေးရတာကောင်းတယ်သူတို့တွေးတာသူတို့ပြောတဲ့ဟာတွေဒါကောင်းတယ်သို့တော့စာအုပ်ပေါ်မှာချမရေးတတ်ဘူးသူကချမရေးနိုင်ဘူးအဲ့ဒါဆိုအဲ့ဒီတွေးရခဏဆိုပျောက်သွားအဲ့ဒီတွေးရအဲ့ဒါဆိုတော့တွေးတာနဲ့ရေးတာနဲ့လက်နဲ့ရေးခတ်တာနဲ့ရေးခွက်နဲ့ရေးခတ်တာနဲ့ကွာတယ်လို့ပဲကွာတယ်အဲ့တော့ကိုယ့်ရဲ့စိတ်ကူးစိတ်တန်းနေအတွေးခေါ်တွေကိုကိုယ့်ရဲ့အသိဉာဏ်ပညာတွေကိုခေါင်းထဲမှာပဲထည့်ထားတာ ਨੇ စာရွက်ပေါ်မှာထည့်ထားတာ ਨੇ ဆိုရင်ဒီစီကိုအတွက်တင်မကဘူးသူများအတွက်လည်းအများကြီးကျိုးရှိတယ်နောက်ဆုံးဟိုသူများကိုမပြချင်တော့မှပဲကိုကကိုဟိုဒါယာကြီးမှာရေးထားတာမျိုးနှုတ်ပုတ်မှာရေးထားတာမျိုးရေးလို့ရတယ်ဘယ်လိုရေးပြီဆိုလို့ရှိရင်ဘာအကျိုးရတယ်လဲဆိုတော့ကျတော့ကိုအတွေးတွေလည်းမပြောက်ပြတ်တော့တဲ့အပြင်ပို့ပြီးမှလာပါတဲ့အတွေးတွေလည်းဖြစ်လာခါလေခေါင်းထဲမှာတော့ကိုကတွေးနေဟုတ်တယ်လို့လို့ရှိရင်စာရွက်ပေါ်ချရင်တလွဲကြီးဘာမှလည်းအသေးပဲမရှိတဲ့အတွေးကြီးဖြစ်နေအဲ့တော့စာရွက်ပေါ်မှာတေချာလေးပြန်ပြုတ်ပြင်ပြောင်းလဲလိုက်တဲ့ခါမှာအာတအားသဘောကျတာတအားကောင်းသွားတာပေါ့အဲဒီလိုမျိုးဒီလိုမျိုးရှိတယ်ပေါ့ဒါအနုရတစာပေကိုတူတည်တနာစာပေကိုဘယ်လိုမျိုးပဲဖြစ်ဖြစ်တွေးတာနဲ့အဲတွေးတာနဲ့ရေးတာနဲ့တော်တော်ကွာတယ
်ဒီနေရာမှာ focus ရဲ့ပထမပိုင်းလေးကိုအဆုံးတက်လိုက်ပါပြီကျန်တဲ့အပိုင်းကိုလည်းစက်တိုက်တင်ထားပါတယ်စက်ပြီးမှနားထောင်လို့ရပါတယ်ကျေးဇူးတင်ပါတယ်နှလုံးစိတ်ဝင်အေးချမ်းပါစေ